မြန်မာနိုင်ငံမှာစီးပွားရေးနဲ့ကုသရောင်းဝယ်ရေးဌာန၊နေဆက်ကုန်သွယ်ရေးဦးစီးဌာနကနေပြီးတော့တရားမဝင်ကုန်ပစ္စည်းတင်ပို့မှုတွေကျဆင်းရေးနဲ့စားသုံးသူတွေရဲ့ဘေးအန္တရာယ်ကိုကာကွယ်တဲ့အနေနဲ့နိုဝင်ဘာလ၁ရက်နေ့ကစပြီးတော့တရားမဝင်ကုန်သွယ်မှုကိုတားဆီးမှုတွေစပြီးတော့ဆောင်ရွက်နေပါပြီ။ဒီကြောင့်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်။
တရုတ်မြန်မာနယ်စပ်မူဆယ်မန္တလေးကားလမ်းနဲ့ထိုင်းမြန်မာနယ်စပ်မြဝတီရန်ကုန်ကားလမ်းတွေမှာတရားမဝင်ကုန်ပစ္စည်းတွေကိုတားဆီးတဲ့ပညာပေးမှုကိုမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနနယ်စပ်ကုန်သွယ်ရေးဦးစီးဌာနကနေဦးစီးပြီးလုံခြုံရေးအာဏာပိုင်တွေကတားဆီးပညာပေးမှုကိုစတင်ခဲ့တာဖြစ်ကြောင်းနယ်စပ်ကုန်သွယ်ရေးဌာနတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။တရားမဝင်နေရာတွေတားဆီးတာဘလို့ဖြစ်လာလဲဆိုတော့ကျွန်တော်တို့ကတရားဝင်ခုံဆောင်ပြီးသူတွေနဲ့တရားမဝင်ခုံဆောင်တဲ့သူကြတော့တရားဝင်ခုံဆောင်ပြီးသူတွေကမရှင်းတယ်ဥပမာကျွန်တော်တို့ကအရင်ကချုံမမပေးဘူးပေါ့အချုံမကျွန်တော်တို့ပေးလိုက်တယ်အဲဒီမှာကျွန်တော်ဂျူတီရောပါတို့တောင်ကိုကိုးဆောင်ခွဲတော့ကြတာပေါ့မူဆရာနေလာကျိုးဆိုရင်လေအရင်ပေါ့ဂျူတီကတော့ပါလို့အဲဒီမှာကျွန်တော်တို့ကဂျူတီလျှော့ပြီးတာကိုးဆောင်ခွဲတော့ပဲရှိတဲ့အချိန်မှာဒါကားကတော့မပါသေးဘူးအဲဒီအချိန်မှာတကယ်တမ်းတည်တဲ့သူတွေကကိုးဆောင်နဲ့ကားနဲ့ PC မန္တလေးရောက်တည်နေကြတယ်အဲဒီတော့ပါဆိုရဲဆိုတော့အဲဒီမှာကျတော့ FD ထောက်ခံချက်တွေပါတယ်မပါဘူးပေါ့နောက်ကျွန်တော်တို့ပြေးလာကြတော့ကျွန်တော်တို့ပြေးလာကြတော့ license ပြေးလာကြတော့ FD ထောက်ခံချက်တွေပါတယ်လေအဲဒါကျတော့မပါတော့ဟိုဟာမအိုက်ချုံမွားဘာရောမရောမှတစ်ချက်ပေါ့နောက်စားလုံးတွေဒုက္ခရောက်တာပေါ့နောက်ကတကယ်တမ်းအတွင်းနဲ့ဟိုအမှန်ကန်ရောင်းတဲ့လူတွေမလုံးနိုင်တော့ဘူးအဲဒါကျွန်တော်တို့ကဒီအရာတွေကိုညားလာလို့ရှိရင်ဒါပြည်သူလူထုအများကြီးဒုက္ခရောက်မယ်နောက်တစ်ခါတကယ်လုပ်ငန်းရှင်တွေအမှန်ကန်လမ်းကြောင်းလူတွေလည်းမလုံးနိုင်တော့ဘူးဆိုတော့သူတို့ဒီအရာတွေအတန်တွေကထွက်လာတာပေါ့အဲအလားထွက်လာအဲ့ဒီအရာကျတော့အလားတည်းဒီအရာကြောင့်ဒီအစီအစဉ်ဖြစ်သွားတာပါအဖြစ်သွားဆိုတာကျွန်တော်တို့ပညာပေးကာလာပေါ့တကယ်လုပ်တဲ့လူတွေမတင်တာအောင်ကျွန်တော်တို့ကဟိုမဟုတ်တာပါလာလို့ရှိရင်ကျွန်တော်တို့က license ဆောင်လို့ရတဲ့ပစ္စည်းတွေကိုကျွန်တော်တို့က license အခွင့်ပြန်ဆောင်ခိုင်းမှာပေါ့ဟိုကန့်တပိတ်ပြီးမဟုတ်တဲ့ပစ္စည်းတွေပေါ့ကန့်တပိတ်ပြီးဆိုတော့ဒီကျွန်တော်တို့လက်နက်ခင်းရတော့မူရစ်ဆေးပါလို့ကျန်တဲ့ကျွန်တော်တို့ဒီဟာနိုင်ငံတကာလိုအပ်တဲ့အရေးကြီးတဲ့ပစ္စည်းတွေပေါ့ဒါလေးတွေဆိုရင်တော့ကျွန်တော်တို့ကဒါတိတ်မှစီးမှာပေါ့လေဒါကကျွန်တော်တို့ကဒီပြည်မှာလက်ကုန်ဒီကျွန်တော်တို့က
တရားမဝင်တင်သွင်းလာတဲ့ကုန်ပစ္စည်းတွေထဲမှာစားတောက်ကုန်တွေများပြားလာတဲ့အတွက်အဲ့ဒီအစီအစဉ်ကိုလုပ်ခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောသွားပါတယ်
။ကျွန်တော်တို့ကားကြီးလာတယ်ဆိုရင်ကျွန်တော်တို့လိုက်ကားပေါ်မှာဟိုဘာဆိုင်ဆန္ဒပေါ့ဟိုကျွန်တော်ဂျူရီကျွန်တော်ဒီမှာလည်းရှင်းလုပ်ထားတာတော့ကားဆန္ဒမှာအကောက်ကုန်ကြေညာလာဒါတွေဆောင်ပြီးဆောင်ပြီးကျွန်တော်တို့ဆင်ပါပါဆင်ပြီးဆိုရင်ဒါမှန်ဆိုရင်ကျွန်တော်တို့စားပါမှာမလို့တော့ပါဘူးဒါပါပဲ။မှတ်ကတဲ့ကားကြီးကဘာမှမလုပ်ပါဘူးကျွန်တော်တို့ကဒီလိုပဲဆိုတော့ပန်းနေမှာတကယ်ကြီးဟိုထိန်းကြောင်းပေးတဲ့သဘောလေးပါပဲ။ဟုတ်ပါဘူးဒါအများလာလို့လေဒီတိုင်းလေးပါပဲ။
ထိုင်းနိုင်ငံဘက်ခြမ်းကနေမြန်မာနိုင်ငံဘက်ကိုဓာတ်မြေဩဇာပလတ်စတစ်ပစ္စည်းအချို့မုန့်နဲ့ဆေးဝါးတချို့တင်သွင်းနေတဲ့ထိုင်းကုန်တယ်တူကတော့လက်ရှိအခြေအနေမှာရင်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းယူနေတဲ့ဖောက်တယ်တွေအနေနဲ့လက်ရှိမှာအယောင်ပါနေပြီးဒီလိုကန့်သတ်မှုတွေထက်ရှိလာအောင်မယ်ဆိုရင်တော့တွက်ချေကြိုက်မယ်မထင်ကြောင်းပြောပါရစ
ေ။ဖောက်တယ်ရန်ကုန်ဆင်းသွားတယ်လည်းမပြန်လာသေးဘူးလေ။ဝဲတွေရောနောက်ဆေးနည်းနည်းပါပါပေါ့။အချို့မို့အမဆန်မရှိသေးဘူးသူတို့ဟိုဆိုင်းထားတယ်လေအမဟိုအများကြီးပဲတားပါတယ်။ဟိုဘယ်လဲစရိတ်ခါရောပါခါရောအများကြီးကုန်ရတယ်။မကြိုက်ဘူးမှန်း
ထိုင်းမြန်မာနယ်စပ်နဲ့တရုတ်မြန်မာနယ်စပ်ကနေတင်သွင်းလာတဲ့ကုန်ပစ္စည်းရဲ့တန်ဖိုးကိုမေးတဲ့အခါမှာတော့တရားမဝင်တင်သွင်းမှုတွေရှိနေတဲ့အတွက်ခက်မှန်းပြောဆိုဖို့ခက်ခဲကြောင်းတရားဝင်တင်သွင်းတဲ့တန်ဖိုးကိုပဲနယ်စပ်ကုန်သွယ်ရေးဌာနညွှန်ကြားရေးမှူးချုပ်ရုံးကတာဝန်ရှိသူကဆက်ပြောပြပါတယ
်။ဟုတ်တော့စင်းရတော့ခဏလိုပေါ့လေဒီလိုတော့နှစ်ဖက်သလုံးကတော့များတော့များတော့တရားမဝင်ဆိုတဲ့ကကျွန်တော်တို့စင်းရင်မပြေတော့လေဘလို့မှကိုကျွန်တော်တို့ကစင်းရင်တိကျမရှိလို့လို့မရဘူးဖြစ်နေတာပေါ့ဥပမာကုန်တယ်မှုပမာဏအမြင်ဆိုရင်တော့ကျွန်တော်တို့ကမေးအဲ့ပါလူတရားဝင်ရတော့မူဆယ်ဘက်ကတော့ပုံများတာပေါ့ဟိုတော့ကတော့တလားမှကျွန်တော်တို့ပုံဝင်ပြေကများပြေကတန်း80လောက်ပဲရှိတာဟိုခေါင်းကျတော့ကျွန်တော်တို့က200ဝန်းကျင်မင်းတော့တန်း200ဝန်းကျင်လောက်ရှိတာပေါ့ဒါအတရားဝင်ပေါ့လေအန်လီဂယ်အန်လီဂယ်ကြတော့ကျွန်တော်တို့စီးရင်မရတော့မစီဘူးဖြစ်နေတာပေါ့
ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ခြမ်းကိုတင်သွင်းခဲ့တဲ့စားတောက်ကုန်တွေထဲမှာစီနဲ့အချိုမုတ်အချိုရည်မုတ်မျိုးစုံဖြစ်ပြီးတရုတ်နိုင်ငံဘက်ကနေတင်သွင်းတဲ့အထက်မှာတော့အချိုမုတ်နဲ့စီတွေပါဝင်ပါတယ်တရုတ်နိုင်ငံဘက်ခြမ်းကနေတရားမဝင်တဲ့နည်းနဲ့တင်သွင်းလာတဲ့စားသုံးစီတွေဟာဈေးပေါ်ပြီးအန္တရာယ်များတဲ့အကြောင်းပြီးခဲ့တဲ့လတွေတုန်းကပဲအစိုးရဘက်ကပညာပေးမှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ၁ရက်နေ့ကစပြီးတရားမဝင်ကုန်ပစ္စည်းတွေနဲ့ပတ်သက်လို့ပညာပေးတဲ့အနေနဲ့တားဆီးမှုတွေလှုပ်ဆောင်သွားမှာဖြစ်ပြီးဒီဇင်ဘာလကုန်ရင်တော့ဥပဒေကြောင်းအရအေးအေးယူဆောင်ရွက်သွားဖို့ရှိတယ်ဆိုပြီးနေဆက်ကုန်သွယ်ရေးဌာနညွှန်ကြားရေးမှူးချုပ်ရုံးကတာဝန်ရှိသူကပြောသွားပါတယ်ရှင်။